တရားမဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပွားခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမတ်နှစ်နယ်စပ်ဂိတ်ကိုအိန္ဒိယနိုင်ငံအစိုးရကနေမနေ့ကစပြီးတော့ရအကန့်အသတ်မရှိပိတ်ပင်လိုက်တယ်လို့မြန်မာဖက်ကြံ Recorder အာနာပိုင်တွေကပြောပါတယ်။အထူးသဖြင့်နိုင်ငံသွင်းကုန်ပို့ကုန်တင်သွင်းတဲ့နေရာမှာတရားဝင်လိုင်စင်မရှိဘဲနားလည်မှုနဲ့တင်သွင်းနေတဲ့ကိစ္စအပေါ်ထိန်းချုပ်တဲ့အနေနဲ့နယ်စပ်ဂိတ်ကိုပိတ်ပင်တယ်လို့လည်းကုန်သည်အတိုင်းအဝိုင်းတွေကဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါအိန္ဒိယမြန်မာအမတ်နဲ့နေဆက်ကုန်တွေရေးရီကော်ဒါစုခေါ်ထားခိတ်ကိုမီဆိုရန်ပြည်နယ်ဆိုရကောက်ခွန်ဌာနကနေမနေ့ကစပြီးရက်ကသမရှိပိတ်ပင်လိုက်တယ်လို့ရီကော်ဒါမျိုးအုပ်ချုပ်ရေးမှူးချန့်လျန်နာက VOA ကိုပြောပါတယ
်မြန်မာဘက်ကနေအဓိကတုတ်ကုန်ကအကွင်းကြီးတွေပေါ့နော်တုံးကုန်အနေနဲ့ဆိုတော့တမီဩဇာမီစီနဲ့ပပင်ပေါ့နော်တကယ်တော့ရုံတုတ်ကုန်မဟုတ်ဘူးကောင်းခုအနေနဲ့တို့အတင်တွင်းတာပေါ့နော်။နောက်ပြီးတော့ကျွန်တော်နိုင်ငံကနေတွင်းနဲ့ကွင်းတီးတွေရတယ်တို့အိန္ဒိယနိုင်ငံမှာတကယ်အခွင့်ဆောင်ရမယ့်ဒီနှုန်းကများတယ်မကိုက်ဘူးပေါ့နော်။တခြားထဲမှာအခုလက်ရှိမီဇိုရမ်ပြည်နယ်မှာရှိတဲ့ custom တွေကနေပြီးတော့နားလည်မှုနဲ့ဒီကွင်းတီးတွေလက်ခံပြီးတော့တို့ကအခွင့်အရေးတွေကောက်တာပေါ့။အကြရဲမှာကဟိုမီဇိုရမ်ပြည်နယ်မှာနိုင်ငံခြားတွင်းကုန်ကုကုန်လိုင်စင်ရတဲ့ဖွဲ့စည်းရာတစ်ခုရှိတယ်။အဲ့ဒါမဲ့ဤခဲ့တဲ့ပတ်တင်မှာမီဇိုရမ်ပြည်နယ်အိုင်ဇောမီအဝင်မှာအဲ့ဒီနိုင်ငံခြားကုကုန်တွင်းကုန်လိုင်စင်တင်းနေရနေပြီးတော့ကုန်တယ်ရရှိမှာသူတို့ကအခွင့်ပြန်ကောက်တယ်။ကုန်တယ်ရအဲ့ဒါကိုမစင်နဲ့လို့အစိုးရကိုတင်ပြသွားတယ်။ကိုယ်တော်ဆယ်ပြည်နယ်ကစတန်ထနာချုပ်ကနေတန်တန်စီပိတ်သွားတာပေါ့
ဘုံပစ္စည်းတင်တွင်းခွင့်ကိုတာပိတ်ပင်ပြီးလူနဲ့ကားသွားလာကိုပိတ်ပင်တာမရှိဘူးလို့သူကဆိုပါတယ်အမတ်နှစ်နေဆက်ကုန်ရေးကိတ်ဟာမြန်မာဖက်ချန်ချင်းပြည်နယ်ဖလန်းမြို့နယ်ရီခေါ်တာမြို့နယ်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဂျန်ဖိုင်းခရိုင်စုခေါ်တာကိုဆက်တွယ်ကူးစမ်းနေတာပါကုန်သွယ်မှုအနေနဲ့ကတော့မြန်မာနိုင်ငံဘက်ကအဓိကပို့ကုန်ဖြစ်တဲ့ကွန်တီးတင်ပို့နေပြီးအိန္ဒိယနိုင်ငံကနေဓာတ်မြေဩစာတင်သွင်းနေတာပါတွင်းကုန်ပို့ကုန်ကုန်သွယ်ရမှာတရားဝင်မဟုတ်ပဲနားလည်မှုနဲ့သာလှုပ်ဆောင်နေတဲ့ပုံမှာအိန္ဒိယဆိုရကနေတရားဝင်ဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့ပိတ်ပင်တာလို့ယူဆကြောင်းကုန်သွယ်သူဖြစ်တဲ့ဥကျော်မိုးကပြောပါတယ
်အဓိကတော့ကျွန်တော်တို့ကုန်သွယ်မှုလုပ်တဲ့နေရာမှာကုန်သွယ်တွေကတရားဝင်ကုန်သွယ်ခွင့်လိုင်စင်ပေါ့နော်မရှိကြဘူးနားလည်မှုယူပြီးတော့ကုန်တွေကိုမီဇိုရမ်ဘက်ကကူးနေကြတယ်မီဇိုရမ်ဆိုရအနေနဲ့ဖြစ်ဖြစ်သူရတဲ့ရထိုက်တဲ့ခွန်တွေကမရတော့ဘူးပေါ့ကိုမိတူဆုံးရှုံးတယ်လို့အဲ့လိုမျိုးပြောတယ်ပေါ့နော်ဒီနေဆက်ကုန်သွယ်ရေးကိုတရားဝင်ကုန်ကူးမယ်ဆိုရင်လေကုန်သွယ်ခွင့် license ရှိတဲ့လူကပဲကိုနီးစနစ်မှန်မှန်နဲ့ကုန်ကူးလို့ရအောင်သူတို့ချင်းချုပ်ချင်းတဲ့သဘောနဲ့အခုလောလောဆယ်သူတို့ပိတ်တယ်လို့ကျွန်တော်တို့နားလည်ရတယ်ပေါ့နော
်ချင်းမြင်တဲ့ recorder မျိုးကနေတစ်ဆင့်တစ်ဖက်မီဆိုးရံပြင်းတဲ့ကိုကုန်ပစ္စည်းပို့တဲ့ကုန်တယ်များစုဟာတွင်းကုန်ထုတ်ကုန် license မရှိတဲ့အပြင်အစိုးရထံတရားဝင်ခွန်ပေးစာမှုမရှိတဲ့အတွက်ရခိုင်ကလည်းပိတ်ပင်မှုတွေရှိနေတာပါအခုလိုနယ်စပ်ကုန်တွေရေးပိတ်ပင်တဲ့အတွက်ဂုံတယ်တွေအနေနဲ့ထိခိုက်မှုတွေရှိနေတယ်လို့ recorder ပြန်ကြားရေးဌာနဒုတိယဦးစီးမှုလာဘက်လွန်ကပြောပါတယ
်အခုတခြားတစ်ခုပဲအခုပြီးတော့ကျွန်တော်ကုန်စည်တွေကျင်းပလုပ်နေတာပေါ့နော်ပိတ်တဲ့ခါကျတော့ဂုံတယ်တွေလည်းအခုပစ္စည်းတွေကျင်းပလုပ်မရဘူးရနာနေတယ်ကုန်စည်စင်းမွားလည်းကျန်ချာသွားတယ်ထိခိုက်သွားတယ်အဓိကတော့ဂုံတယ်တွေတက်နေတာပါပေါ့နော
်ပြီးခဲ့တဲ့2018ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံပြည်ပရေးရာဝန်ကြီးနဲ့နိုင်ငံတော်အတိုင်းအမြန်ကပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ကလည်းနိုင်ငံကုန်သွယ်ရေးအစီအပြေချုံးမွေးစေဖို့သဘောတူစာချုပ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းအောက်ခြေကုန်သွယ်ရေးပိုင်းမှာတော့စနစ်တကျမဖြစ်သေးဘူးလို့ကုန်တယ်အတိုင်းအဝိုင်းကဆိုပါတယ်။ချင်းမြင်တဲ့ recorder မျိုးအိန္ဒိယမြန်မာအမှတ်နှစ်နယ်စပ်ကုန်သွယ်ရေးစခန်းမှာဆိုရင်မနေ့ကပို့ကုန်သွင်းကုန်ပမာဏဒေါ်လာတန်40ကျော်ရှိနေတယ်လို့လည်းနယ်စပ်ကုန်သွယ်ရေးစခန်းစည်းရင်းရသိရပါတယ်။အိန္ဒိယမြန်မာနေဆက်ကုန်သွယ်ရေးဂိတ်ထဲမှာအမှတ်သစ်မိုးရေးနေဆက်ကုန်သွယ်ရေးဂိတ်ကအကြီးဆုံးဖြစ်ပြီးတော့ recorder အမှတ်နှစ်ကုန်သွယ်ရေးဂိတ်ဟာဒုတိယအကြီးဆုံးဂိတ်အနေနဲ့တရားဝင်ဖွင့်လှစ်ထားပါတယ်ခင်ဗျာ